စစ်တပ်ကယာရုကြီးဗိုလ်ချုပ်ကြီးတွေဟာဩဂုတ်လ29ရက်နေ့ကယာရုကနေနှုတ်ထွက်ပြီးအရက်သားအဖြစ်နဲ့ဗိုလ်ချုပ်ကြီးဟောင်းဦးသိန်းစိန်ခေါင်းဆောင်တဲ့ကြမ်းခိုင်ရေးပါတီကနေလွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ပွဲဝင်ကြတော့မယ်လို့နေပြီးတော့စစ်တပ်အတိုင်းဝိုင်းနဲ့နှိစက်သူတွေက RFP ကိုပြောပါတယ်။ဒီလွှတ်ဆောင်ချက်ဟာဒီမိုကရေစီလိုလားတဲ့အတိုက်ခံတွေကြားအငင်းပွားခဲ့တဲ့အရက်သား85ရာခိုင်နှုန်းရှိမဲ့လွှတ်တော်မှာလူဝင်လဲယာရုကြီးဗိုလ်ချုပ်ကြီးတွေအရက်ဝက်နဲ့ဝင်ရောက်နေရာယူတော့မယ်ဆိုတာကိုပြောင်ပြောင်တင်းတင်းခြေလန်းလန်းပြသလိုက်တာဖြစ်တယ်လို့နိုင်ငံရေးလေလာသူတွေကဆိုပါတယ်။အနာဂတ်နိုင်ငံရေးအခင်းအကျင်းကိုချတက်လိုက်တဲ့အတွက်ရွေးကောက်ပွဲဝင်ပြီးတော့အရက်သား85ရာခိုင်နှုန်းမှာနေရာရနိုင်တဲ့လောက်ယူရမယ်လို့ပြင်ဆင်ပြောဆိုနေခဲ့ကြတဲ့ဒီမိုကရေစီလိုလားတဲ့အတိုက်ခံအဖွဲ့အစည်းတွေလည်းဒီအချက်နဲ့ပတ်သက်ပြီးအားအားသင့်ကုန်ကြတယ်လို့ရန်ကုန်နိုင်ငံရေးအသိုင်းအဝိုင်းကဆိုပါတယ်။ဒါအပြင်လာမယ့်ရွေးကောက်ပွဲမှာအရက်ဝက်လဲစစ်ဘိုတွေနေရာပြည့်ရယူလာပြီးအနာဂတ်ပါလီမန်မှာစစ်တပ်နဲ့စစ်တပ်နောက်ခံရှိသူတွေနေရာယူဖို့စစ်ကောင်းဆောင်တွေကရည်ရည်ပြပြင်ဆင်လိုက်တာပါပဲလို့လည်းဝါရီနိုင်ငံရေးသမားကြီးတခင်ချန်တို့ကပြောပါတယ
်။အခုတိုင်းကတော့ယူကောက်ပွဲကိုတင်းတင်းကြပ်ကြပ်နဲ့တော်တော်လူမဝန်နိုင်အောင်ပေါ့လေ။ငွေချင်းနဲ့လည်းဘယ်နဲ့သိဟလားစသဖြင့်တို့သတ်မှတ်ချက်တွေနဲ့ကိုယ့်ဟာကတင်းတင်းကြပ်ကြပ်လာတယ်တွေ့ရတယ်လေ။ဒီလိုလှုပ်ချင်းအချင်းတို့ကဟလားငွေချင်းနဲ့လည်းပြည်စုံနေလက်ရှိကလည်းစီအောင်ရရှိပြီးသားသဘောပေါ့လေ။တို့အဖွဲ့အစည်းတွေရှိပြီးသားဆိုတော့နော်အဲ့တော့ဒါတို့နိုင်မှာပဲဆိုတဲ့သဘောမျိုးနဲ့ဘုရုပ်တွေကနေပြီးဥတွေဖြစ်လာတယ်လို့ဒီလိုပဲမြင်ပါနဲ့ဒါသူတို့ရရမယ်လို့ကိန်းတွေတွေ့ပြီးတော့လုပ်နေကြတယ်လို့ဒီလိုပဲမြင်တယ
်စစ်တပ်နောက်ဆုံးယာရုအပြောင်းလဲမှာဘုဂျိုကြီးသူရရွှေမန်းဘုဂျိုကြီးသီဟသူရတန်အောင်မြင်ဦးတို့ကအစဒုဘုဂျိုကြီးအတော်များများဟာနိုင်ဖို့တည်ကြတဲ့မဲဆန္ဒနယ်တွေကနေရွေးကောက်ပွဲကိုဝင်ကြမယ်လို့သိရပါတယ်စစ်တပ်အတိုင်းဝိုင်းနဲ့နေဆက်သူတွေရဲ့အဆိုအရဒုဘုဂျိုကြီးဟောင်းနေဖြစ်တဲ့ဦးအောင်မြင့်ဦးမြင့်ဆွေဦးသာအင်းနဲ့ဦးရဲမြင့်တို့ဟာရွေးကောက်ပွဲဝင်မဲ့မဲဆန္ဒနယ်တတ်တတ်မမှန်ယူထားပြီလို့ဆိုပါတယ်ဥရွှေမန်းကပြင်မနာရေစင်းနယ်ကနေရွေးကောက်ပွဲဝင်မှာဖြစ်တယ်လို့ဥသိန်းစိန်နဲ့ဥတင်အောင်မြင့်ဦးတို့ကနေပြည်တော်ကနေဝင်မယ်လို့ပြောပါတယ်သူတို့သုံးဦးအတွက်နယ်မှာမဲဆိုတဲ့အလုပ်ကိုပြီးခဲ့တဲ့၄လကတည်းကပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဟာကိုယ်စားလှယ်လုပ်ကင်ပေးနေခဲ့တယ်လို့နေပြည်တော်နဲ့နှိစက်သူတို့က RFP ကိုပြောပြပါတယ်ဒါပေမဲ့စစ်ဘိုလ်ချုပ်ကြီးတွေဝင်ပြိုင်လဲနိုင်ဖို့အလားအလာနေတဲ့နာဂစ်လီမုန်တိုင်းတန်ခါရတဲ့အေယာဝေတိုင်းကမြို့နယ်တချို့မှာဆိုရင်ကျန်းခိုင်ရေးပါတီကဗိုလ်ချုပ်တွေကိုအမတ်ဝင်မပြိုင်စေပဲနေကံမျိုးမီမျိုးဖတွေကိုဝင်ရောက်ရှင်ပြိုင်စေမယ်လို့ဆိုပါတယ်အများအားဖြင့်ကျန်းခိုင်ရေးပါတီကလက်ရှိဝန်ကြီးတွေဟာကိုယ်စားတိနယ်တွေကနေရွေးကောက်ပွဲကိုဝင်ပြိုင်ဖို့အတွက်ပြင်ဆင်ထားကြတယ်လို့သိရပါတယ်စစ်တပ်ကအရက်သား85ရာခိုင်နှုန်းကိုနေရာပြည့်ယူဖို့စ조사ပေမဲ့လက်တွေ့မှာတော့သေချာတဲ့အာမခံချက်တော့မရနိုင်ပါဘူးလို့အမျိုးသားဒီမိုကရေစီအင်အားစု NDF ကဥက္ကမောင်ဆွေကပြောပါတယ
်ဟိုကျန်းခိုင်ဖွံ့ဖြိုးတွေဘယ်လောက်ပဲ1000ကျော်ပဲဝင်1000ကျော်ပဲဝင်ဖို့ဗျာဒါပေမဲ့ပြည်သူတွေကိုကျွန်တော်တို့ကထည့်သွင်းရမယ်ဗျ။ပြည်သူတွေဟာနိုင်ငံရေးအသိရှိတယ်။နိုင်ငံရေးဟိုသူတို့ဟာခံစားခဲ့ကြပြီလူမှုဒုက္ခနိုင်ငံရေးဒုက္ခစီးပွားရေးဒုက္ခအဲ့နှုံထဲမှာနှစ်နေပြည်သူတွေဟာငါတို့ကိုရောပြင်ဘယ်သူတွေဆယ်မနိုင်မလဲဆိုတာတော့သူတို့နားလည်သဘောပေါက်ပါတယ်။ဒါကြောင့်မလို့ကျွန်တော်တို့ကသူဦးရေများများနဲ့အကွက်ပြင်းနှင်းပြီးတော့အားပြင်းအင်ပြင်းအာဏာလောက်ခံနေတဲ့လုပ်လဲကျွန်တော်တို့ကပြီးမဆိုင်ပါဘူး။အဲ့တော့သူတို့အားလုံးပဲနိုင်လိမ့်မယ်လို့လည်းဘယ်သူမှအမှမခံနိုင်ပါဘူး။
စစ်တပ်ကဗိုလ်ချုပ်ကြီးတွေကိုရှောင်းတခင်ရွေးကောက်ပွဲဝင်ရောက်နိုင်ခွင့်ရအောင်ရက်တူတူအတွင်းမှာယာရုအပြောင်းရွှေ့လုပ်လိုက်တဲ့အတွက်ရွေးကောက်ပွဲဝင်မဲ့နိုင်ငံရေးပါတီတွေအနေနဲ့ရွေးကောက်ပွဲဝင်ရောက်နိုင်ခွင့်တရားမျှတမှုရှိမရှိပေါ်မေးခွန်းထုတ်เสียမှလို့ပဲအခြေပေါ်လာစေတယ်လို့နိုင်ငံရေးကောင်းဆောင်တွေကဆိုပါတယ်ဒီနေရာမှာစောင့်ကြည့်ရမှာကလွတ်လပ်စွာမဲပေးခွင့်နဲ့လွတ်လပ်စွာမဲရည်တက်ခွင့်တွေဖြစ်တယ်လို့ဥက္ကမောင်ဆွေကပြောပါတယ်
နှစ်ပိုင်းရှိပါလေဗျ25ရာခိုင်နှုန်းပိုင်းတော့ကျွန်တော်ထည့်ပြီးတော့စဉ်းစားကြမှာမဟုတ်တော့ထင်ပါတယ်အဲ့တော့ကျန်တဲ့အပိုင်းမှာကသူရရှိမှမဲ့ဖြစ်ဖြစ်ဘယ်သူပဲဖြစ်ဖြစ်ပေါ့ဗျာဟိုနိုင်ငံသားတွေဟာရုပ်ောက်ပွဲဝင်နိုင်ခွင့်တော့ရှိတာပေါ့ဗျာဟိုယာရုကနေထွက်ပြီးတော့ကရုပ်ောက်ပွဲဝင်နေဆိုရင်မဝင်ပါနဲ့လို့တော့ကျွန်တော်တို့ကတော့အဲပြောလို့ရှိရင်တရားမျှတမှုမရှိတော့ဘူးပေါ့ဗျာဒါပေမဲ့ဗမာသွားပြောဖြစ်နေလို့ဆိုတော့ဒီကောက်ဝဲကိုကျင်းပဖို့အနေထားရောက်လာတဲ့အခါမှာနိုင်ငံရေးဖြစ်ရအစဉ်စဉ်မှာပါလာခဲ့တဲ့နိုင်ငံရေးအရှင်းသားတွေပေါ့ဗျာနိုင်ငံရေးအရှင်းသားတွေဖြစ်ခံထားရတဲ့ကျွန်တော်ကောင်းဆောင်လေးအဲ့ energy ကောင်းဆောင်လေးတခြားချမ်းဒီဒီမိုကရေစီဘာကြီးကောင်းဆောင်လေးအရှာကြီးဖြင့်ဒီပုံကူတွေပါလားကျွန်တော်တို့ဒီကောက်ဘဲကာလမှာအကုန်လွတ်မြောက်နေမယ်ဆိုလို့ရှိရင်တော့ဒီကောက်ဘဲအခင်းချင်းဟာဟိုတရားမျှတမှုပို့ပြီးတော့ညာတဏ္ဍာလေးနေလည်းပြို့ဖို့ပေါ့ညာတော်တော်ကြီးတော့ဟိုချင်းသားမြင်သားရှိမှာပေါ့ညာအခုကြတော့ကအခင်းချင်းဟာဘာလဲဆိုတော့အာနာဘိန်နဲ့ပတ်သက်တဲ့အဘက်ကပင်အခင်းချင်းကိုကွက်ပြည့်ယူဖို့ကြိုးစားနေတာလို့ကျွန်တော်တို့အဲမငင်းတာလေအဖြစ်ပါပဲ
။ရခုံနိုင်ငံရေးတိုင်းဝိုင်းမှာတော့စစ်တပ်ကအခုလိုယာရုကြီးဗိုလ်ချုပ်ကြီးတွေတက်ကန်နေစက်ခံရေးပါတီတဲ့ပုံအော်ပြောင်းလိုက်တာဟာလက်ရှိစစ်ကောင်းဆောင်တွေအနေနဲ့ရွေးကောက်ပွဲနဲ့အနာဂတ်နိုင်ငံရေးခင်းချင်းကိုစက်ခံရေးပါတီအနေနဲ့ပြောင်းလဲရပ်တည်ဖို့ရရဲတင်တင်အလောင်းစားလုပ်လိုက်တာလို့ပြောပါတယ်။ဒီလိုရဟာစစ်အစိုးရရဲ့အခြေခံရည်ရွယ်ရင်းကိုသိထားပြီးဖြစ်တဲ့နိုင်ငံရေးလှိလာသူတွေအတွက်တော့အံ့ဩစရာမဟုတ်ပဲရန်ကုန်မှာအပြောများနေတဲ့စနစ်ပြောင်းပြီးလူနဲ့မူဝါဒမပြောင်းတဲ့စစ်တပ်ကြီးဆိုတဲ့နိုင်ငံရေးစနစ်ကို အရေးလဲပြောင်းမယ့်လက္ခဏာတရားကိုဖော်ပြလိုက်တာပါလို့ရန်ကုန်စာနယ်ဇင်းဆရာတူကအားရဖင်ကိုပြောပြပါတယ်
ကျွန်တော်အမြင်ကတော့ရှင်းရှင်းလေးပဲကသူတို့ကရှင်းလို့ရှိရင်တော့အားလုံးနိုင်ငံတကာအမြင်တင့်တယ်အောင်ဟုတ်လားနိုင်ငံတကာအမြင်ကသူတို့ဒီ military rule to civil rule ကိုသူတို့ဒီလို election ပုံစံနဲ့သူတို့သွားမယ်ပေါ့ငကိုတဲ့သူတို့လည်းဒါပြင်ကြာပြီးတော့လုပ်ခဲ့တာပဲလေ roadmap ဆိုပြီးလုပ်ခဲ့အဲ့ဒီလမ်းကြောင်းတိုင်းသူတို့သွားနေသွားနေဆိုသူအားလုံးကပုံစံပြက်လုံးဝမပြောင်းလဲသွားဘူးဒီတိုင်းပဲတော့ဆက်သွားလဲဒီတိုင်းပဲသွားမှာအခုဒီအရက်သားဥမmulti party ဆိုတော့ကပါတီလေးတွေဖွဲ့ကြတယ်ထောင်ကြတယ်ဘာအားမှမရှိပါဘူးဘယ်သူမှလည်းစိတ်ဝင်စားဘူးချင်းပြောရင်ရနိုင်စရာလည်းမရှိဘူးသူတို့ဆက်သွားမဲ့အနေထားဒါမဲ့လွတ်တော်စွာလည်းပဲကျွန်တော်တို့ကြိုတင်ခံမှန်းလို့ရပါတယ်ဒီလက်ရှိဟိုကျွန်တော်တို့ကြိုကြနေတယ်မရေးပါဘူးလားကျွန်တော်ဖတ်တာစနစ်ပြောင်းလူမပြောင်းဆိုတာအဲ့လိုမျိုးပေါ့အဲ့ဒီတိုင်းပဲဆက်သွားမှာပါ
ဒါတော့ရန်ကုန်ကစာနယ်ဇင်းဆရာတူပြောတော်တာပါသွားတတ်ရှိတယ်ခင်ဗျာအနာကလွတ်တော်မှာအကြံခံရေးကဘယ်သူခေါင်းဆောင်နေရာယူမလဲသမရဘယ်သူကိုခတ်မလဲဆိုတာကတော့လက်ရှိကြံခံရေးပါတီကဗိုလ်ချုပ်ကြီးဟောင်းနေလဲမသိနိုင်သေးဘူးလို့ဆိုပါတယ်ဒီကိစ္စကိုဗိုလ်ချုပ်မှုကြီးတန်းချွေတူတယ်ပဲကင်တွယ်ထားတယ်လို့လဲနေပြည်တော်သတင်းရက်ွက်က RFB ကိုပြောပြပါပါခင်ဗျာ